ုံကြည်ရကတော့မတူညီတဲ့ကွဲပြားမှုရှိတဲ့ခံယူချက်တွေယုံကြည်ချက်တွေသဘောထားတွေကိုဆွေးနွေးညှိနှိုင်းအခြေခံနိုင်တဲ့အရေးချင်းဟာအောင်မြင်မှုအတွက်အရေးကြီးတယ်ဆိုတာပါပဲလူဖွဲ့စည်းအတွင်းမှာပုဂ္ဂလိကခံယူချက်ကြောင့်ပဲဖြစ်ဖြစ်ကိုယ်ကိုယ်ယုံကြည်မှုတလေးထုံးစံအရာပဲဖြစ်ဖြစ်လူမှုစီဝါရေးနောက်ခံအတွေ့အကြုံတွေကြောင့်ပဲဖြစ်ဖြစ်လူတွေမှာကွဲပြားတဲ့အမြင်တွေခံယူချက်တွေရှိတယ်ဆိုတာတွေ့ရပါတယ်အဲ့လိုမတူညီတဲ့ယုံကြည်ချက်ခံယူချက်တွေကိုဘယ်လိုမျိုးဆွေးနွေးညှိနှိုင်းပြီးတော့အောင်မြင်မှုရအောင်အခြေစားမယ်ဆိုတဲ့အချင်းဟာစိတ်ကိုအရေးကြီးပါတယ်ဒီနေရာမှာကျွန်တော်အခွင့်အရေးတော့ကျွန်တော်ဟုတ်တယ်ရပညာသင်ယူနေတဲ့ဟာဗတ်တက္ကသိုလ်ကသင်ကြားသင်ယူမှုပုံစံတစ်ခုကိုဖျက်ပြချင်ပါတယ်ကျွန်တော်တို့အတန်းထဲမှာကျောင်းသား10ယောက်လောက်ပဲရှိပါတယ်ဆရာကနေပြီးတော့အပတ်စဉ်အားရရပိုင်းဆိုင်ရာသဘောတရားပိုင်းဆိုင်ရာအိမ်မွေးနဲ့နေတဲ့ကိစ္စရက်ဒီပြဿနာတွေကိုချပြပေးပြီးတော့ကျောင်းသားတွေကိုဝိုင်းဝန်းဖြေရှင်းတဲ့ပုံစံမျိုးနဲ့သင်ယူစီတာဖြစ်ပါတယ်အဲ့တော့ကျောင်းသားတွေကိုတူးူးချင်းလိုက်ပဲဖြစ်ဖြစ်ပုစုဖွဲ့ပြတော့ပဲဖြစ်ဖြစ်တူညီတဲ့ရှုထောင့်မျိုးမျိုးကနေပြတော့ရက်တည်စေတယ်အပြန်အလှန်ဆွေးနွေးစေပါတယ်နောက်ဆုံးမှာစုပေါင်းပြတော့အဖြေရှာစေပါတယ်ကျွန်တော်အဲ့ဒီနေရာမှာပါသွားတွေ့လဲဆိုတော့တို့ဒီ American ကြီးတော်စုမှာကျောင်းသားလူငယ်တွေကိုဒီလိုမျိုးလေ့ကျင့်ပြုစုပြောထောင်ပေးနေတယ်လဲဆိုတာပါပဲကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုပြောဆိုနိုင်အောင်ပြောဆိုရတဲ့အရေးချင်းတွေရှိလာအောင်ပထမဆုံးသူတို့လေ့ကျင့်ပေးတယ်အဲ့ဒီအရေးချင်းတွေကနေတစ်ဆင့်ပြောဆိုတဲ့အခါမှာအချက်လက်တွေ၊ငင်းငန်းတွေ၊အထောက်အထားတွေနဲ့အများနာလည်လာအောင်လက်ခံနိုင်အောင်ပြောဆိုတင်ပြနိုင်တဲ့အရေးချင်းတွေသူတို့လေ့ကျင့်ပေးတယ်အဲ့ဒါချက်ပို့ပြီးတော့အရေးကြီးတာကိုယ့်အယူအဆနဲ့ကွဲပြားတဲ့အခါတခါတည်းမှာလုံးလုံးစန့်ကျင်မှုရှိတဲ့အခြေအနေတွေကိုကြုံတွေ့လာတဲ့အခါမျိုးမှာကိုဖြစ်ချင်တာတစ်ခုရဲ့ကြည့်လို့မရဘူးကိုရည်တည်ချက်တစ်ခုရဲ့နဲ့ကိုပဲကြည့်လို့မရပါဘူးကိုရဲ့နေဖွဲ့အဖွဲ့အစည်း၊ကျန်ဘက်အဖွဲ့အစည်းဒါမှမဟုတ်လို့ရှိရင်စန့်ကျင်ဘက်အဖွဲ့အစည်းနေရာကနေရည်တည်နေတဲ့ကျောင်းသားအတန်းဖော်ရဲ့သဘောထားကဘယ်လိုရှိလဲသူတို့ရဲ့ခံယူချက်တွေကိုနားထောင်ပြီးတော့တုံးတဲ့ဝေဖန်ဖိုင်းတာဒီတုံးပြန်နိုင်တဲ့အရေးချင်းတွေရှိလာအောင်ဆရာကအခန်းထဲမှာစာသင်ခန်းထဲမှာလေ့ကျင့်ပြုစုပြုထောင်ပေးပါတယ်။ပထမတော့ကျွန်တော်လည်းပဲအခက်အခဲလေးတွေရှိပါတယ်။ဘာလို့လဲဆိုတော့ကိုယ့်ရည်တည်ချက်နဲ့မတူတဲ့ကွဲပြားတဲ့လူတွေရဲ့အတန်တွေကိုကြားရတဲ့အခါမှာဘယ်လိုမျိုးတုံ့ပြန်ရမလဲ၊ဘယ်လိုမျိုးဆောင်ရွက်ရမလဲပေါ့။တစ်ရှိချင်းနဲ့ဒီကြားရုံကနေတစ်ဆင့်စိတ်ထားနားထောင်တက်လာတဲ့အရေးချင်းတွေရလာတယ်။အဲ့လိုနားထောင်ပေးမှုကနေတစ်ဆင့်အပြန်အလှန်ဆွေးနွေးပြီးတော့စုပေါင်းအခြေစားတဲ့အလေးထားလေးတွေကျွန်တော်တို့ကြားလာတယ်ဆိုတာတွေ့ရပါတယ်။အခန်းထဲမှာဆရာပြောသလိုပါပဲအဲ့ဒီအရေးချင်းတွေကကျွန်တော်တို့စာသင်ခန်းထဲကနေထွက်ပြီးတော့ရည်တည်ဘဝတွေကိုရောက်တဲ့အခါခွဲပြားတဲ့သူ့အဖွဲ့အစည်းအတွင်းမှာရှင်းလင်းတဲ့အခါမှာအောင်မြင်မှုရဖို့အတွက်အရေးကြီးတယ်ဆိုတာပါပဲ။အဲ့ဒီအရေးချင်းတွေကိုကျွန်တော်တို့ပြုစုပြုထောင်ပေးနိုင်မှဒုတိယချင်းတစ်ပတ်ဖြစ်ဖြစ်ရမလူဖွဲ့စည်းတစ်ပတ်ဖြစ်ဖြစ်သာသာသာရှိဖို့အောင်မြင်မှုရဖို့အတွက် project ဖြစ်တယ်လို့ကျွန်တော်ထင်ယူမိပါတယ်။ဒါကတော့ကျွန်တော်ယုံကြည်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်